အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ဟာအောက်တိုဘာလ15ရက်နေ့မှာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆက်ရေးသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ရထားချက်ရှိပေမဲ့UNFC ဘက်ကတင်ပြထားတဲ့အချက်၈ချက်ထဲက၄ချက်ကိုအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကပြန်လည်သုံးသပ်ဖို့ရှိနေတဲ့အတွက်တတ်မှတ်ထားတဲ့ရက်မှာလက်မှတ်ထိုးနိုင်ဖို့အခြေအနေမရှိတော့ဘူးလို့ UNFC ဘက်ကပြောပါတယ်။အကြောင်းစုံကို VOA မြန်မာပိုင်းသတင်းတော်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့ NCA နှစ်နှစ်ပြည့်တဲ့အောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးဖို့အတွက်စီစဉ်ထားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီသတ်မှတ်ရက်မှာလက်မှတ်ထိုးဖို့အတွက်အချိန်နဲ့မရှိတော့ဘူးဆိုပြီး UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကပြောဆိုပါတယ်
။ဒီကနေ့သတိကျရှိချက်ကိုပေါ့နော်ဆွေးနွေးနေစေကာလဖြစ်တယ်ပေါ့လေဆက်ဆွေးနွေးဖို့ကလည်းအစိုးရဘက်ခြံက15ရင်းနေနောက်ပိုင်းဆိုတော့ဒီတားကလည်းဆွေးနွေးမှုမပြတ်တော့ဒီလမ်းမ15ရင်းဒီမှာဘယ်လိုမှအဝေးလက်မှထိုးဖို့တော့မဖြစ်နိုင်ဘူးပေါ့နော်နောက်ပါဖြစ်တော့ဆိုတော့သုတိကျရှိချက်ကလောကမပြတ်တည်လို့ပါ
မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြန်လည်သုံးသပ်မှုတွေလုပ်မဲ့အချက်တွေနဲ့ပတ်သက်လို့လည်းနိုင်အောင်မင်းကြီးကအခုလိုပြောပါတယ်
ဒီနဘာတိမှာတော့တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရဆဲခြင်းသဘောထားထုတ်ပြန်ချက်ပေါ့နော်သဘောတူစာချုပ်ထုတ်ပြန်ချက်ကိစ္စမှာတော့အတော်တော်နဲ့တန်တုံသချင်တယ်ပေါ့အဲ့ဒီပိုင်းနဘာတိမှာကဒီကျွန်တော်တို့ပြောထားတဲ့ Federal Democracy ပြောင်းစုဆိုတာကအဲ့ဒီကိစ္စတစ်ပိုင်းနဘာတုံးမှာကကျွန်တော်တို့ Framework ကိစ္စတွေပါပြန်ပြောရမှာကိစ္စပေါ့နော်ဒီပြောင်းစုထုတ်တော့ပြန်ဖြတ်မဲ့ကိစ္စတွေက Framework နဲ့ဆက်ဆိုင်တယ်ပေါ့
UNFC ကအစိုးပြုထားတဲ့အချက်၈ချက်မှာသဘောတူညီချက်ရတယ်ဆိုတဲ့ပထမ၄ချက်ကတော့အစိုးရနဲ့တက်မတော်ကတနင်္ဂနွေလောက်ဖြစ်ခဲ့ရဆဲကြောင်းစတင်ကြေညာဖို့သုံးဝင်ဆိုင်ဆွေးနွေးပွဲကျင်းပဖို့20တရားစုပင်လုံကနေထွက်ပေါ်လာတဲ့အချက်တွေပေါ်မှာအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေပြန်လည်ရေးဆွဲဖို့စတာတွေပါဝင်တာဖြစ်ပါတယ်။လွန်ခဲ့တဲ့2015ခုနှစ်တုန်းကတော့တရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးနဲ့တူလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအောက်တိုဘာလ15ရက်နေ့မှာ NCA လက်မှတ်ရေးထိုးခဲ့တာပါ။ဒီထက်ပိုပြီးခိုင်မာမှုတွေရှိစေဖို့အတွက် UNFC ကအဆိုပြုချက်၈ချက်ကိုထပ်တောင်းဆိုထားတာဖြစ်တယ်လို့လည်းနိုင်အောင်မင်းကြီးကပြောပါတယ
်။ဒီ SC မှာပါတဲ့ချက်လက်ကအာဏာချက်ရှိတယ်။ကျွန်တော်တို့ထပ်ဖြစ်မှာဆိုတော့ SC တွေကအာဏာချက်ကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့ပုံမှုပြည်စုံခိုင်မာတဲ့ SC တရားဖြစ်ဖို့အတွက်တုံ့ပြန်ပြီးတော့ဒီ၈ချက်ပေါ်မှာလာပြီးတော့ရှိတာပေါ့လေ။အဲ့ဒီ၈ချက်ကိုပုံပြီး SC ကိုပုံပြီးခိုင်မာစေချင်တဲ့သဘောပါ
။ဆွေးနွေးညှိနှိုင်းဖို့အတွက်ပြန်လည်သုံးသပ်နေတဲ့အချက်၄ချက်ထဲမှာပြစ်ခတ်ရစေးဆိုင်ရာစီမင်းတပ်ပိုင်းဆိုင်ရာကျင့်ဝတ်တက်နေရာခြားထားရေးကိစ္စတွေပြစ်ခတ်ရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမှာနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်နိုင်ရေးတွေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးမပြေလည်တာတွေရှိမယ်ဆိုရင်လည်းနိုင်ငံတကာကဥပဒေပညာရှင်တွေပါဝင်တဲ့ပြန်ပြေးရေးကော်မရှင်ရဲ့အဆုံးဖြတ်ကိုရယူရေးတွေအကြီးစားတယံဇာတထုတ်လုပ်ရေးစီမံကိန်းတွေကိုဒေသခံအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အတူနိုင်ငံတကာလုံခြုံရေးနဲ့အညီဆောင်ရွက်ဖို့စတဲ့အချက်တွေကို UNFC ဘက်ကတောင်းဆိုထားတာဖြစ်ပါတယ်ရှင်